တရုတ်နိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံမြောက်ပိုင်းနဲ့နယ်စပ်ဒေသတချို့ကိုသတိထားသွားလာကြဖို့တရုတ်နိုင်ငံရဲ့ဌာနကတရားဝင်ကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာပြည်ထဲမှာအွန်လိုင်းလိမ်လည်မှုတွေ၊လောင်းကစားမှုတွေနဲ့ရိုက်နှက်ဖမ်းဆီးငွေညစ်တာတွေကိုရှောင်ရှားနိုင်ဖို့တရုတ်နိုင်ငံရဲ့ဌာနကအသိပေးချက်ထုတ်ပြန်လိုက်တာပါ။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရှမ်းပြည်နယ်တာချီလိတ်၊ကရင်ပြည်နယ်မြဝတီနဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသတွေကိုသတိထားပြီးသွာလာကြဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကသူ့နိုင်ငံသားတွေကိုဖေဖော်ဝါရီ28ရက်နေ့မှာသတိပေးထားပါတယ်။ဒီသတိပေးချက်ကိုမြန်မာဘာသာနဲ့ရေးသားထားတဲ့တရုတ်ပေါက်ဖော်သတင်းစာမှာထပ်ပြီးအတည်ပြုလိုက်တာပါ။အဲ့ဒီဒေသတွေကအွန်လိုင်းလောင်းကစားတွေလိုတရားမဝင်လုပ်ငန်းတွေမှာမပတ်သက်ကြဖို့ပြန်ပြီးဆွဲခံရတာ၊ထိန်းသိမ်းခံရတာစတဲ့အရေးပေါ်အခြေအနေတွေကြုံလာခဲ့ရင်လဲမြန်မာနိုင်ငံတွေကတရုတ်တန်ယုံနဲ့ကောင်စစ်ဝန်ယုံကိုချက်ချင်းသတင်းပို့အတည်ပြုဖို့တရုတ်အစိုးရရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးသတင်းတွေကရေးသားကြပါတယ်။တရုတ်အစိုးရထုတ်ပြန်လာတဲ့အဲ့ဒီဒေတာတွေမှာလက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေပြီးဒေတာကန်အများအပြားထွက်ပြေးတင်းရှောင်နေရတာပါ။ကချင်ပြည်နယ်နေရာအနှံ့နဲ့ရှမ်းပြည်နယ်မြောက်ပိုင်းအရှေ့ပိုင်းကယားပြည်နယ်ကရင်ပြည်နယ်တွေမှာစစ်ကောင်စီနဲ့ဒေတာတွင်လက်နက်ကင်အဖွဲ့တွေတိုက်ပွဲပြင်းထန်နေပါတယ်။ဒါကြောင့်ဒီအခြေအနေတွေအတွက်သူ့နိုင်ငံသားတွေကိုအတည်ပြုတာဖြစ်နိုင်ကြောင်းကချင်ပြည်နယ်ဝိုင်းမော်မြို့ကလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ်။တရုတ်ဘက်ကဒီလိုထုတ်ပြန်တာဟာပြည်တွင်းမှာပဋိပက္ခတွေပို့ပြီးစိုးရိမ်လာနိုင်ခြေရှိတယ်ဆိုတော့ကြိုတင်ခံမှန်းမှုလို့လည်းသူကမြင်ပါတယ
်။ဆင်းရဲတိုင်းရဲ့ဒီကချင်ရှမ်းဒီဘက်မှာတော့ဒီခရီးအနေစားပြီးတော့ဗောနော်ဒီ CAP စာပူများတယ်လို့မြင်ပြီးရပါဗောနော်ကျွန်တော်အနေနဲ့အသုံးတက်မိတယ်ဆိုရင်အာပြီးတော့မြောက်ပြည်ရရဟုတ်တယ်တရုတ်ပြည်အဝင်ဆက်တာများတယ်တက်ကြည့်လိုက်လဲများတယ်ဒါကတော့သူရဲ့လောကဆက်ကိုကျွန်တော်ထင်တာကတော့ဒီအခုဖြစ်နေတဲ့ Ukraine နဲ့ Russia ပုံစံပေါ့နော်အဲ့ပုံစံများဖြစ်လာနိုင်မလားပေါ့နော်ထင်တာပေါ့လေထင်တယ်ဆိုလို့ဆိုရင်ဖြစ်လာနိုင်တဲ့အနေအထားရှိလားဆိုလေဟိုဆင်းရဲတော့ဒီမြန်မာနိုင်ငံမြောက်ဟာမြောက်ချားပိုင်းပေါ့နော်စံပြည်နယ်ကနေပြီးတော့ဆိုင်းအဆက်ပိုင်းဒီဒီမြောက်ဆက်ပိုင်းဆိုလို့ဆိုရင်လက်နက်ကိုင်တွေရတယ်ဒါအများတော့ပေါ့ညာတောင်းဖို့နဲ့သူတို့ရဲ့ဩစာခံတက်မလို့နဲ့မြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်တော့ပုံကြီးဆက်လာနေတဲ့အနေအထားရှိလို့သူတို့ပြောတာလားတော့ဒါတော့ရှင်းရှင်းချက်ပါနော်
။2021စက်တင်ဘာလကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်ပန်ဆိုင်နဲ့မုံကိုတဝိုက်မှာစစ်ကောင်စီနဲ့လူမျိုးစုလက်နက်ကိုင်တချို့ပစ်ခတ်မှုတွေဖြစ်ကြပြီးတရုတ်နိုင်ငံဝမ်တင်မြို့တဲကိုတနက်ကြီးစံတွေကျခဲ့ပါတယ်။တရုတ်အစိုးရကဒါကိုသတိပေးခဲ့ပြီးသူ့နိုင်ငံသားတွေကိုမြန်မာနယ်စပ်နားမသွားကြဖို့အထက်မြင့်တိုက်တွေကနေတက်မကြည့်ကြဖို့တတိပေးခဲ့ပါတယ်မြန်မာနဲ့ထိစပ်နေတဲ့နေရာအတော်များများကိုတရုတ်ကတန်ဆူးကျိုးနဲ့ချန်စီယိုကာနေတာဟာကိုဗစ်ကာယောဂါကိုကြောက်လို့မဟုတ်ပဲမြန်မာဘက်ကစစ်ပြေးတုကတဲ့တွေသူ့နိုင်ငံတဲ့ကျွန်ဝင်လာမှာကိုစိုးရိမ်နေတာလို့တချို့ကသုံးသပ်ပါတယ်အခုမြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့မတည်ငြိမ်မှုတွေရဲ့အခြေအနေကိုလိုက်ပြီးတရုတ်ဘက်ကသူ့လုံခြုံရေးနဲ့အကျိုးစီးပွားအတွက်လိုသလိုဆောင်ရွက်နေတာလို့ရှမ်းပြည်နယ်မူဆယ်မြို့ကစီးပွားရေးလုပ်ငန်းရှင်တဦးကလည်းပြောပါတယ
်လက်နက်ကြံကြံတာလို့မဖတ်တဲ့လူရှေ့ကိုကြုံမှန်းနေတာကတော့အတူတူကတော်တော်ကြီးတိကျအောင်မှန်းနေအတွက်ချက်နဲ့လို့မလို့ရှင်းပါတယ်အစအဆုံးပြန်ကြည့်ပေါ့ဗျာဟိုလက်နက်ကြံကြံတာဒီမှာအဲဂျာဝင်ဆောင်ရတာပဲဖြစ်ပါပဲရှိနိုင်တယ်မဟုတ်ဖြစ်ဆိုသူတို့အလုံးသားနေတယ်လေဟိုတကယ်ဟိုအရေးပါတဲ့အခမ်းအနားမျိုးတွေပါလာလို့ဗျာတော့ပါတဲ့ခါကျတော့တို့နိုင်ငံနဲ့တမရုံနိုင်ငံနဲ့စစ်ဘောပေါ်နေနိုင်ငံကြီးကိုစီးပွားရေးကိုခဏလက်နက်ကြံကြတယ်နော်ဒါပြီးအပေါ်မှာဒီရက်ကပုတ်ချက်ပြီးတော့မှလူကလေးချင်းချုပ်တာတွေတော့လူကလေးထုတ်ပြန်တာတွေလူကလေးကြောက်မှတ်တာတွေဟာဒါတကယ်ပေါ်အခြေခံလို့တယ်လို့အဲ့လိုမြင်ပါတယ်ဗ
ျမြန်မာနိုင်ငံတွင်းလောင်းကစားနဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေမှာဝင်ရောက်မပတ်သက်ကြဖို့တရုတ်နိုင်ငံသားတွေကိုတရုတ်အစိုးရကတတိပေးထားပေမဲ့တကယ်တော့ဒီစီးပွားရေးလုပ်ငန်းတွေမှာတရုတ်နိုင်ငံသားတွေကပဲအဓိကပါဝင်ပတ်သက်နေတာပါကချင်ပြည်နယ်ရှမ်းပြည်နယ်ကမူဆယ်တာချီလိတ်နဲ့ကရင်ပြည်နယ်မြဝတီမြို့တွေကကာစီနိုနဲ့အွန်လိုင်းလောင်းကစားလုပ်ငန်းတွေမှာတရုတ်နိုင်ငံသားတွေကပဲငွေအမြောက်အများရင်းနှီးမြှုပ်နှံထားကြပါတယ်။ကချင်ပြည်နယ်လွယ်ကျကိတ်၊ကမ်ပိုက်တီကိတ်၊ရှမ်းပြည်နယ်ကမန်ဝင်းကိတ်၊ကျင်စန်းကြော့ကိတ်၊ချင်းရွှေဟော်ကိတ်ဓာရီကိုတရုတ်ဘက်ကကိုဗစ်ရောဂါအကြောင်းပြပြီးမတ်လအစောပိုင်းမှာပိတ်ပင်ခဲ့ပါတယ်။တရုတ်ကပိတ်ထားတဲ့နေဆက်ကွန်သွေးရေးဂိတ်တွေပြန်ဖွင့်ပြီးကွန်သွေးရေးပြန်ဆနိုင်ဖို့နှစ်ဖက်တွေ့ဆုံပွဲတစ်ခုကိုကချင်ပြည်နယ်စစ်ကောင်စီရဲ့အုတ်ချုပ်ရေးရုံးမှဗုဒ္ဓဦးနေကလုပ်ခဲ့တာပါ။မတ်လ၁၂ရက်မှာမူဆယ်၁၅မိုင်နာကကျင်စန်းကြော့ဂိတ်ကိုပြန်ဖွင့်ပေးမယ်လို့ခန့်မှန်းနေကြပေမဲ့မသေးသေးဘူးလို့မြန်မာကွန်သွေးတွေကပြောပါတယ်။ Nezake Puma Puma Jane de Dede Dread, Diogo, Bobo, Consonare, Muse Gonego, Nimago Neriga, Nia Piante Nijavare. Nemaning Amma, the Rita Tala Jabu, Dioning and Yaita Nai, Tupian Jaha, Lame Ogula, Donze Yeni, Joan and Elu, Nemavazane Popare, Dio Drintana to Chuma, Jita Javare, come here.